စနေနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်အတန်းလွှင့်နေပါတယ်။အခုတော့မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးကာလ COVID-19 ကူးစက်မှုမြင့်တက်နေတာနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတောက်ကြနေကရုပ်တံကတဆင့်ထပ်မံတတိပေးပြောကြားလိုက်တဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်။ကျမအင်ဂျင်နိုင်ပါရှင်။ကျမရေးနဲ့အားကစားဝင်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်စရင်အရလက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်းဟာ9,600 ကျော်ရှိနေပြီးသေဆုံးသူအရေအတွက်ဟာ1,600ကျော်ရှိနေပါတယ်။နိုဝင်ဘာလ10ရက်နေ့အထွေထွေရွေးကောက်ပွဲမတိုင်ခင်လူစုလူဝေးတွေနဲ့မဲဆွယ်စည်းရုံးတာတခါရွေးကောက်ပွဲညရန်ကုန်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဌာနချုပ်ရှေ့ထောက်ခံသူတွေယာနဲ့ချီစုယုံပြီးအောင်ပွဲခံခဲ့ကြပါတယ်။အခုလို COVID-19 ကပ်ရောဂါရင်ဆိုင်နေရတဲ့ကာလလူစုလူဝေးတွေကြောင့်ကူးစက်မှုနှုန်းတိုးလာနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ပြည်သူကိုတိုက်ရိုက်ထိတွေ့ပြောကြားတဲ့အစီအစဉ်တွေလည်းခက်စိတ်စိတ်လှုပ်လာပါတယ်။ပုံမှန်တနည်းလာနေတိုင်းထုံးလွှင့်နေတဲ့ရုပ်တံမိကုံးအပြင်မင်းနဲ့တောက်ကြနေကလည်းဒေါက်ဆန်းစုကြည်က COVID-19 နောက်ဆုံးအခြေအနေတွေကိုထပ်မံပြီးလူထုကိုအခုလိုတိုက်ရိုက်အသိပေးပြောကြားခဲ့ပါတယ်
။ကျွန်တော်တို့ခံမှန်းတဲ့အတိုင်းပဲပေါ့နော်။ COVID နဲ့ပြန်ပြီးတော့ပြန်ပွားမှုကများလာပါတယ်။ဒါတွက်လိုက်မယ်ဆိုလို့ရှိရင်ရွေးကောက်ပွဲပြီးကာလနဲ့အခုအထိဆိုလို့ရှိရင်တပတ်ဆယ်ရဲဆိုတော့ဒါစနေတဲ့သဘောပါပဲ။နောက်တပတ်လောက်ဆိုရင်နည်းနည်းပို့ပြီးတော့လည်းမြင့်လာနိုင်တဲ့အခြေအနေရှိပါတယ်။ဒီဟာအတွက်လည်းကျမတို့ကျမကြီးနဲ့အားကစားဝန်ကြီးဌာနကနေပြင်ဆင်ထားပြီးသားပါ။ပြည်သူတွေကလည်းပြင်ဆင်ထားဖို့လိုပါတယ
်။ဒါအပြင်ကိုဗစ်ကြောင့်သေဆုံးသူအများပြားဟာဆေးရုံတက်တာနောက်ကျတဲ့အတွက်ကြောင့်ဖြစ်တယ်လို့သိရတဲ့အတွက်အခုနောက်ပိုင်းဆေးရုံတွေမှာတည်တည်ချာချာစီစဉ်ထားကြောင်းလဲဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အခုလိုရွေးကောက်ပွဲအလွန်မြန်မာနိုင်ငံမှာကိုဗစ်ထိန်းချုပ်ရေးကင်တွယ်ပုံအပေါ်ကျန်းမာရေးပညာရှင်ဒေါက်တာတင်မောင်တန်းရဲ့သုံးသပ်ချက်ကတော့
များသောအားဖြင့်တော့ပြည်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်တိတ်ပြီးထိုးတက်သွားလဲဆိုလို့ရှိရင်ဒီပြန်ပြီးတော့ချုပ်လာတာပေါ့နော်အသွားလာနေတဲ့တော့ပြန်ပြီးလုပ်ရတာပဲဒါကတော့ပြည်မပြည်နိုင်ငံမှာလည်းအခုလည်းstay home လို့ပြောတဲ့အိမ်ကြီးအပိတ်တွေပါလေထုတ်ပြန်ပြီးတော့လုပ်တာပေါ့နော်တော့ဖိခဲရှိတာကအမေရိကန်မှာရောမြန်မာမှာရောရွေးကောက်ပွဲကာလဆန္ဒပြတာပေါ့နော်ဒါကကန်တွယ်ဖို့တော်တော်ခက်တဲ့ကိစ္စပေါ့ကျွန်တော်အဲ့ဒီရဲ့ကျိုးဆက်ဖြစ်တဲ့ covid မြင့်တက်မှုကလည်းမလွယ်မလျှောက်သာကြုံရတာပေါ့နော်အမေရိကန်မှာဆိုလဲအသွားလာတယ်ထိမ့်သိမ့်မှုအိမ်မာနေမှုချုပ်ကန့်အားလည်းပြန်လုပ်ရတယ်မြန်မာနိုင်ငံမှာလည်းအဲ့ဒီလိုကြီးညာချက်တွေထွက်လာတယ်ပေါ့နော်ဆိုတော့ဒါပေမဲ့အဲ့ဒါနဲ့ဆက်ပြီးဖြစ်လာတာကကျွန်တော်တို့လက်လုပ်တဲ့စားတွေအတွက်အခက်အခဲပေါ့အဲ့ဒီအတွက်လည်းအင်္ဂွေ4,000ဒါဆွေးရနေကူညီပေးတယ်တို့တည်ရတယ်နော်ပြီးရင်အဲ့ဒီပုံမှာမူတည်ပြီးတော့လည်းဘယ်လိုများပြန်ပြီးတော့ကြောက်မလဲပေါ့နော်ဘယ်လိုရှေ့လျှောက်သွားမလဲဆိုတာကတော့ကြုံတွေ့လာတဲ့ကိုဗစ်ကနမှုပေါ်မှာအများကြီးမူတည်လိုက်တယ်လို့ထင်တယ်
။မြန်မာနိုင်ငံမှာကိုဗစ်နဲ့ပတ်သက်လို့အတွေ့အကြုံတွေရှိလာပြီးဖြစ်တဲ့အတွက်ကဏ္ဍအလိုက်အလျှော့အတင်းစီရင်စီကံကန့်သက်ချက်တွေချမှတ်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒေါက်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းစိန်ခေါ်ချက်အစ်စ်တွေထပ်ပြီးရှိလာမယ့်အရေးကိုတော့သတိထားဖို့လိုကြောင်းဒေါက်တာတင်မောင်တန်းကပြောပါတယ်။ယောဂကူးစက်မှုထိန်းချုပ်ရေးဆောင်းရာသီခရစ်မတ်နဲ့နှစ်သက်ကူးကာလလူစုလူဝေးကျင်းပတဲ့ပွဲတော်မျိုးတွေကိုတော့အစိုးရဘက်ကခွင့်ပြုမှာမဟုတ်ဘူးလို့လည်းဒေါက်ဆန်းစုကြည်ကအကြေညာခဲ့ပါတယ်။ဒါအပြင်မကြခင်ထွက်ပေါ်လာဖို့ရှိနေတဲ့ COVID-19 ယောဂကာကွယ်ဆေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအမြန်ဆုံးရရှိနိုင်ရေးကြိုးပမ်းဆောင်ရွက်နေကြောင်းလည်းသူကအခုလိုပြောသွားပါတယ
်။ကဘာလုံးဆိုင်ရာကျန်းမာရေးအထောက်အကူအဖွဲ့များရဲ့အကူအညီနဲ့မြန်မြန်ဆန်ဆန်စွာပြည်သူတွေအတွက်ကာကွယ်ဆေးရအောင်လုပ်ဖို့အစီအစဉ်တွေလုပ်ထားပါတယ်။ဒီကာကွယ်ဆေးတွေကိုတူလှမ်းဖို့အပြန့်ပြုတ်ဖို့ထိုးပေးဖို့ဒီဟာတွေအစီအစဉ်တွေလည်းကျွန်တော်တို့စပြီးလုပ်နေပါပြီ
။မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးတပတ်အကြာနိုဝင်ဘာလ15ရက်နေ့နောက်ပိုင်းကစပြီးရခိုင်ပြည်နယ်ကလွဲလို့ရန်ကုန်နဲ့အခြားပြည်နယ်နဲ့တိုင်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာနေကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စစ်တမ်းတွေကဖော်ပြထားပါတယ်ရှင်။